American ပြည်အောင်စုရဲ့အမျိုးသားလုံခြုံရေးမဟာဗျူဟာအစီရင်ခံစာအသစ်တစ်စောင်ကိုအင်ဂျူရောကဒီကနေ့ထုတ်ပြန်လိုက်ပါတယ်။သမ္မတဘုရားအစိုးရအနေနဲ့ရန်လိုတဲ့နိုင်ငံတွေတမမဟုတ်အကြမ်းဖက်သမားတွေပေါ်စီရင်ရအင်အားသုံးတိုက်ခိုက်ရေးစဉ်းစားဖို့ဆန္ဒရှိတယ်ဆိုတာကိုဒီအစီရင်ခံစာကထပ်လောင်းအခိုင်အမာဖော်ပြလိုက်ပါတယ်။ဒီနေ့ထုတ်ပြန်လိုက်တဲ့အဲ့ဒီအစီရင်ခံစာမှာသမ္မတဘုရားကကမ္ ခုခံရမယ့်အခြေခံမူအရာကိုတိုင်းပြည်ကိုတိုက်ခိုက်မလာခင်မှာအင်အားမတုံးရဘူးဆိုတာကိုတော့ယတိပြတ်မပြောနိုင်တဲ့အကြောင်းအဲ့ဒီအစီရင်ခံစာမှာဖော်ပြထားပါတယ်။ရန်သူကဘယ်အချိန်ဘယ်နေရာမှာတိုက်ခိုက်မယ်ဆိုတာမသေးကြသေးရင်တောင်းမှကြိုပြီးအင်အားတုံးတင်ရင်တုံးမယ်လို့လည်းဖော်ပြထားပါတယ်။စာမျက်နှာ49မျက်နှာပါအဲ့ဒီအစီရင်ခံစာမှာတရုတ်နဲ့ရုရှားအစိုးရတို့ရဲ့ဓာတ်တလောမူဝါဒတွေဟာအမေရိကန်ပြည်အောင်စုရဲ့အမျိုးသားစီးပွားရေးလုံခြုံမှုအပေါ်အကျိုးတက်ရောက်စေနိုင်တယ်ဆိုတာကြောင့်စိုးရိမ်မကင်းဖြစ်ရကြောင်းကိုလည်းဖော်ပြထားပါတယ်။အီရန်နဲ့မြောက်ကိုရီးယားနိုင်ငံတို့ရဲ့နျူကလ িয়ার အစီအစဉ်တွေဟာလည်းအမေရိကန်ပြည်အောင်စုရဲ့လုံခြုံရေးကိုအန္တရာယ်ပြုထိန်းချုပ်နိုင်ကြောင်းဖော်ပြထားပါတယ်။ဘိုးကျစိုးမိုးတဲ့အာဏာရှင်တွေအုပ်ချုပ်တဲ့နိုင်ငံတွေဖြစ်တဲ့မြောက်ကိုရီးယား၊အီရန်၊ဆီးရီးယား၊ကျူဘာ၊ဘယ်လာရုစ်မြန်မာနဲ့ဇင်ဘာဝေစတဲ့ခုနှစ်နိုင်ငံဟာလွတ်လပ်မှုကြေကြေပြန့်ပြန့်ပေါ်ထွန်းရေးဆိုတဲ့ကမ္ဘာကြီးရဲ့အကျိုးစီးပွားကိုအန္တရာယ်ပြုချိန်ချောင်နေကြောင်းတချို့အာဏာရှင်တွေက WMD ခေါ်အကြီးအကျယ်တေးသေးပျက်စီးနေတဲ့လက်လက်တွေကိုထုတ်လုပ်ဖို့ကြိုးစားနေကြတယ်လို့အကြမ်းဖက်ဝါဒကိုလည်းအပြေးအမြောက်ပြုလုပ်နေပြီးအမေရိကန်ပြည်ထောင်စုရဲ့လုံခြုံရေးနဲ့အကျိုးစီးပွားကိုချက်ချင်းလည်ငင်အန္တရာယ်ပြုချိန်ချောင်နေတယ်လို့ဖော်ပြထားပါတယ်။